ဆရာကသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံကအနှက်ဆက်ဖြစ်နေတဲ့နေရာမှာမန္တလေးကတပိတ်ပေါင်းစုံထိုင်တပိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဒီကနေ့ချမ်းဖက်ပစ်ခတ်ဖြုတ်ခွင်းလာကြောင်းမလို့ရှင်းဦးထက်မင်းရဲ့တည်ဆုံပြီးတော့20ဦးထက်မင်းရဲ့ဒဏ်ရာရရှိခဲ့ပါတယ် view သတင်းတောက်ပေးပို့ထားတာကိုကျွန်တော်သားညိုပြောပြပေးပါမယ်မန္တလေးမှာဒီကနေ့တည်ဆုံတဲ့စီးရင်တွေနဲ့ပတ်သက်လို့မြေပြင်မှာကူညီခဲ့စေလို့ပေးသူတူဦးက view ကိုအခုလိုတည်ပြပါတယ
်ရှင်းဦးကကျွန်တော်ပို့တာကြီးလဲကွာနာဦးရနာဦးရနာဦးရတခြားပြားရကြတယ်ညာလေကျွန်တော်လည်းပြောပြအောင်ပို့သွားလို့ကျွန်တော်လည်းအကြောင်းပြရတယ်ဒါတွေရှိတယ်အဲ့ဒါနဲ့ပဲကျွန်တော်ချစ်ဦးကြည်ရဲ့နော်အတူတူလာကျွန်တော်တို့ရဲ့ဖြစ်နေတဲ့နေရာတွေမှာဖြစ်သွားတဲ့ဟာတွေကျွန်တော်တို့တင်းမပြောင်းနိုင်တဲ့အရာတွေအဲဒါကြောင့်ဒီနာပေါ်ရောက်နေတာကြီးဒီလိုတွေကဘယ်ပါမမနာမှုတွေရရလဲအားကြီးတယ်
မန္တလေးမှာထိခိုက်ဒဏ်ရာရသူတွေကိုကူညီပေးနေတဲ့ကေဇေးရေးအရေးပေါ်စီးဖွဲ့ကလူ10ဦးထက်မနည်းတည်ဆုံးခဲ့ကြောင်းကိုတည်ပြုခဲ့တာပါလူမှုကွန်ရက်ဆာမျက်နှာတွေမှာပြန့်နှံ့နေတဲ့ရုပ်သံဖိုင်မြင်ကွင်းတွေမှာတော့တည်ဆုံးသူတဦးရဲ့ရုပ်လောင်းကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတည်ဆောင်သွားတာကိုတွေ့ရသလိုပဲတည်ဆုံးသူတင်ဆောင်ထားတဲ့ပရဟိတကားတစ်စင်းကိုလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကမောင်းနှင်ယူဆောင်သွားပါတယ်ဒါကြောင့်မလို့တည်ဆုံးတဲ့စီးရင်အရေးအတွက်ဒီထက်ထပ်တိုးနိုင်ပါသေးတယ်မန္တလေးမြို့ကဆရာနာသိမ်းမှုစန့်ကြီးတပိတ်ပေါင်းစုံထိုင်တပိတ်ပြုလုပ်နေတဲ့အချိန်မှာပဲစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့မျက်မြင်တွေ့ရှိသူတူကလည်း view ကိုခုလိုပြောပါရယ
်ကျွန်တော်တို့41စိမ်းမန်းထောင်ပေါ့အဲမှာလာပြီးတော့အထိုင်တွေးလုပ်တာကိုလည်းအဲ့လိုမျိုးအဲ့လိုတင်ထိုင်တွေးလုပ်ရင်းနဲ့သူတို့မှအခေါ်ပြောခွင့်တွေလုပ်ကြအောင်ဗျာဆန္ဒတွေကြားကြားကြောင်းရင်းနဲ့ကျွန်တော်တို့ဒီ41စိမ်းကနေပိတ်တယ်အဲကျွန်တော်တို့စိမ်းမန်းလမ်းမှာပေါ့အဲစိမ်းမန်းလမ်းမှာနေပြီးတော့ပြန်ပြီးတော့တက်လာတယ်ပြီးရင်ကျွန်တော်တို့ရဲ့41နောက်ထိပ်ကိုညာစီခေါ်ပါမယ်အဲညာစီကနေပြီးတော့သူစပြီးတော့ဖြိုခွင့်ရပဲပေါ့အဲ့လိုပြောကြစ်တတ်တာတော့ကိုမျက်ရည်ဘုံတွေခွဲတယ်အတန်ဘုံတွေခွဲတယ်ကိုခြေရတော့ခြေစစ်နေတယ်ကိုအဲ့မှာတယောက်ကတော့ကိုလိုင်းပေါ်မှာလည်းတွေ့မှာပါအဲ့မှာတယောက်ကတော့ခေါင်းပွင့်သွားတယ်လို့ပြောတယ်ကိုဟုတ်ကျွန်တော်တို့ရဲ့နောက်ဖက်လမ်းကကောင်မလေးတယောက်ဆိုရင်သူကသူအိမ်ထဲမှာနေတာကိုအဲ့ဒါသူတို့နောက်ထိပ်ကနေလက်ကျင်လိုက်တာအိမ်ထဲမှာလိုက်ကိုကြည့်တဲ့ရှက်မှန်တယ်လို့ကြားတယ်ကို
အခုဒီမတ်လ9ရက်နေ့ကလည်းတပိတ်ပေါင်းစုံညီညာစွာစုဝေးပြီးတော့ထိုင်တပိတ်ပြုတ်နေတာကိုစစ်တပ်နဲ့ရဲဘက်ကဖြိုခွဲတာကြောင့်လူ30ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်မန္တလေးမှာစစ်အုပ်ချုပ်ရေးကောင်စီကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေစတင်တဲ့အချိန်ကစလို့အကြမ်းဖက်ပြစ်ခတ်ဖြုတ်ခွင်းတာကြောင့်လက်ရှိအချိန်ထိတည်ဆုံသူ20ဦးထက်မနည်းရှိပြီးတော့ဒီနေ့တည်ဆုံမှုကတော့အများဆုံးဖြစ်ပါတယ်။အကြမ်းဖက်ဖြုတ်ခွင်းပြစ်ခတ်ဖမ်းဆီးတာတွေရှိနေပေမဲ့မန္တလေးမြို့နေရာအနှံ့တော်များများမှာဆန္ဒပြမှုတွေဆက်ပြီးတော့ဖြစ်ခဲ့တယ်လို့ပဲညာဘက်မှာလည်းဖျောင်းနိုင်မှုတွေထုံပြီးတော့ညာစပိတ်ပြုလုပ်နေကြတာတွေ့ရပါတယ်ခင်ဗျာ။